စစ်ကောင်စီနဲ့ဒီရခိုင်တပ်မတော် AA အဖွဲ့သားမှဖြစ်နေတဲ့တိုက်ပွဲတွေအတွင်းမှာဒေသခံအရသာ400ကျော်ဖမ်းဆီးခံထားရတယ်လို့ AA ကသတင်းထုတ်ပြန်ပါတယ်အခုရက်ပိုင်းမှာကိုစစ်တွေပောက်တော့မြောက်ဦးစားတဲ့မြို့နယ်တွေကရခိုင်ဒေသခံ50ကျော်လောက်ဖမ်းဆီးခံခဲ့ရပါတယ်တိုက်ပွဲတွေလည်းဆက်လက်ပြင်းထန်နေတဲ့အကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုစံကျော်တင်ပြပေးပါမယ်ရှင်
ရခိုင်ပြည်နယ်တွင်စစ်ကောင်စီနှင့် AA ရခိုင်တပ်တော်ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေအတွင်းဒေသခံအရက်သား400ကျော်ဖမ်းဆီးခံထားပြီးဒီအပိုင်းအတွင်းမှာပဲစစ်တွေပောက်တော့မြောက်ဦးစားတဲ့မြို့နယ်တွေကဒေသခံ50ကျော်ကိုစစ်ကောင်စီကဖမ်းဆီးထားတယ်လို့ AA ရခိုင်တပ်တော်ရဲ့မနေ့ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီအပိုင်းအတွင်းဖမ်းဆီးခံရသူအများစုဟာစစ်တွေမြို့နယ်ကဖြစ်ပြီးမိသားစုစားဝတ်နေရေးအတွက်ကလဒန်မြစ်အတွင်းရုန်းကန်လှုပ်ရှားနေရတဲ့လက်လုံလက်စားလှေသမားတွေနဲ့ခီးတဲ့တွေဖြစ်ပါတယ်။ဖမ်းဆီးခံထားသူတွေတဲကတူဖြစ်တဲ့စစ်တွေမြို့နယ်ဆက်ရိုးကြကြေးရွာကလှေသမားရဲ့မိသားစုဝင်တူကတော့သူဟာစစ်တွေကလဒန်မြစ်အတွင်းမှာလှေအငှားလိုက်ရင်ဖမ်းဆီးခံရတာဖြစ်တယ်လို့ပြောပါတယ်
။မိသားစုစီမီတွေကဆိုရင်ဟာ၃လ၄လတော့ပါရောပေါ့။ဘာကြောင့်ဖြစ်တော့ဆိုကျွန်တော်အဲ့မှာကျွန်တော်အငှားသွင်းအဲ့မှာဖင်တာ။ဒီတော့ဖင်ခင်လေဆိုတော့လဲတစ်ပိုက်ကဖင်ခင်တာပေါ့။သူတို့ကြတော့ဒီမှာဟိုကမင်းနိုင်မှလို့ပြောတာပဲ။
နောက်ထပ်ဖန်စီခံသူစစ်တွေဒေသခံတူဦးရဲ့အမျိုးသမီးကတော့အပြင်ထွက်ပတ်ဆက်ရှာနေတဲ့သူ့ရဲ့အမျိုးသားအဖမ်းခံထားရတာကြောင့်စားဝတ်နေရေးအခက်ကြုံနေရတယ်လို့ပြောပါတယ်
။ဒီမှာကကလေးကငယ်နေပြီ။မာသမင်းကလေးနေမှာမစားဘူး။အရင်လိုပဲလောကမကြတော့ဘူးလား။ရာအခုဆိုရင်ကလေးတွေကမုံသုံးဟာကိုစားနေမှာနာဖို့ဒီစားတယ်။ကလေးတွေကအိမ်မှာငိုလုံးငိုအဖေမရှိလို့ဟာလူဟာလူတို့အမြဲဆုံးလဲရှိနေပြီ
။လက်ရှိရခိုင်ပြည်နယ်မှာတကြောပြန်တိုက်ပွဲတွေပြန်လည်စတင်ခဲ့တဲ့နိုဝင်ဘာလ23ရက်နေ့ကလေးကကုန်းလန်းရေလန်းအားလုံးကိုစစ်ကောင်စီကပိတ်ထားတာကြောင့်ကုန်းစီစီးဆင်းမှုတွေရပ်ဆိုင်းသွားပြီးဒေသတွင်းကုန်းစီရှားပါးတာတွေနဲ့ဈေးအဆမတန်မြင့်တက်နေတာတွေကြောင့်ပြည်သူတွေအနေနဲ့စားဖို့နေရေးအခက်ကြုံနေကြရတာပါ။အထူးသဖြင့်တစ်နေ့စာတစ်နေ့ရှာပြီးစားနေရတဲ့နေစားအလုပ်သမားတွေအနေနဲ့ဒီလိုကာလမှာစားဖို့နေရေးအတွက်အတော်ရုန်းကန်နေကြရတာဖြစ်ပါတယ်။ဒါ့အပြင်စစ်ကောင်စီအနေနဲ့အခုလိုဖမ်းဆီးတာတွေမလုပ်သင့်သလိုဖန်စီထားသူတွေကိုလည်းအ мян ဆုံးပြန်လှုပ်ပေးစေချင်တယ်လို့လက်ရှိစစ်တွေအမှတ်နှစ်ရက်စကန်မှာဖန်စီခံထားသူတူဦးရဲ့မိသားစုဝင်တူဦးကပြောပါတယ
်ပြောချင်တာကတော့ကျွန်တော်တို့ဒီအလုပ်တည်းစားဘဝတွေကအရှင်တို့တိုက်မပြေတော့ဘူးလေအ мян ဆုံးတော့အ мян ဆုံးတော့လဲနေပါတယ်ဖွင့်ပြီးတော့တင်းနေစုဖြစ်ရှင်ရပေါ့အဲဖန်စီတဲ့မျိုးတွေပါတယ်လုံးလေးကျွန်တော်ဒီအလုပ်မတည်းစားတဲ့ဘဝဘယ်လိုလဲချင်နိုင်မလဲအရှင်တို့တိုက်မပြေဘူးပေါ့အဲ့ဒါမျိုးတွေမလုပ်ကြည့်ရင်ဘူး
ဒီကနေ့အထိတိုက်ပွဲတွေဆက်တိုက်ပြင်းထန်နေတဲ့ရခိုင်ပြည်နယ်မှာတကြောပြန်တိုက်ပွဲစတင်ခဲ့တဲ့နေ့ကစပြီးစစ်ကောင်စီတက်စကန်140ကျော်ကို AA ရခိုင်တပ်တော်ကသိမ်းပိုက်ထားတယ်လို့ AA ဘက်ကထုတ်ပြန်ထားပါဗျ။အခုလိုစစ်ရေးအရအထိနာနေတဲ့စစ်ကောင်စီအနေနဲ့ရခိုင်ပြည်မှာပြည်သူတွေကိုဥတီတိုက်ခိုက်တာတွေဖမ်းဆီးတာတွေနဲ့ချိန်ချောက်တာတွေကိုတိုးမြင့်လှုပ်ဆောင်လာတာဖြစ်တယ်လို့ရခိုင်အရေးလေးလာသုံးသက်သူလွတ်တော်ကိုယ်စားလှယ်ဟောင်းဦးဖေတန်းကပြောပါတယ်
။ဒီလအတွက်မှာပေါ့နော်။အတိုင်းတက်လို့ဒါအဖမ်းခံရတာတွေများလာတယ်။အဲပုံမှန်လည်းမရှိဘူး။ဒါတရားလည်းမစွဲဘူးတက်တဲ့ဒါသူချင်းချောက်အချက်ကင်တဲ့အနေနဲ့ဖမ်းဆီးထားတာတနည်းအားဖြင့်လူတွေကိုဒုက္ခရအောင်လုပ်ထားတဲ့အစိပ်ပိုင်းတစ်ခုရဲ့လုပ်ရတယ်လည်းတော့ပြောလို့ရပါတယ
်ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့ AA ရခိုင်တပ်တော်ကြားဒီကနေ့အထိပြစ်ခတ်တိုက်ခိုက်မှုတွေဆက်တိုက်ရှိနေစေပါစစ်ကောင်စီအနေနဲ့ပြည်သူတွေနေထိုင်တဲ့မြို့ပေါ်ကျေးရွာရက်ွက်တွေကိုမီးရှို့တာလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေအဆက်မပြတ်လုပ်ဆောင်နေတာကြောင့်အရက်သားထိခိုက်ဒေဆုံးတာတွေရှိနေတယ်လို့တိုင်းနဲ့ချီတဲ့ဒေသခံတွေအိုးအိမ်စွန့်ခွာထွက်ပြေးနေကြရတယ်လို့ AA ကသတင်းထုတ်ပြန်ထားတာပါစစ်ကောင်စီကတော့ AA အနေနဲ့ရခိုင်ပြည်နယ်မှာအရက်သားတွေကိုအကာအကွယ်ယူတိုက်ခိုက်နေတာဖြစ်ပြီးစစ်ကောင်စီအနေနဲ့ကျေးရွာတွေကိုမီးရှို့တာတွေမရှိဘူးလို့စစ်ကောင်စီပြောခွင့်ရကတုံ့ပြန်ပြောဆိုထားတာရှိပါတယ်ခင်ဗျာ